မင်းတပ်မျိုးနယ်မင်းတပ်မတူပြီးကြာဆက်ချောက်မိုင်ဝင်းကျင်လောက်မှာတော့မင်းတပ်ကာကွယ်ရေးCDFအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားမှာဒီကနေ့မနက်ပိုင်းနောက်ပြီးတော့မနေ့ရုံးကလည်းတိုက်ပွဲတုံးကျင်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲမှာတော့စစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့မင်းတပ်CDFဘက်ကပြောပါတယ်ဒီအကြောင်းVOA
သတင်းတော့နိုင်ငံအင်အားပြောပြပေးပါပါရှင်မင်းတပ်မျိုးနယ်မှာဒီမနက်ပိုင်းမြန်မာစစ်တပ်နဲ့မင်းတပ်ကာကွယ်ရေးစီဒီအက်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံပေါက်တာရောမန်ကပြောပါတယ်
ဒီနေ့မနေ့ကျတော့ဆက်ချောက်မိုင်ကနေမှာဖရန်စစ်ကန်ဖက်ကိုစက္ကစတဲ့ထုတ်စစ်စင်တာဒီနေ့မနေ့တိုက်ပွဲကြံဖြစ်ပြီးတယ်အနောက်ဖက်စစ်တပ်ကပေါ့နောက်ထပ်တိုက်ပွဲဒီနေ့မနေ့ဆက်ဖြစ်တာပေါ့မနေ့ကအော်ဂူလာ15ရက်မှာလဲမင်းတပ်မတူပြီးအကြဆက်လေးမိုင်နဲ့ဆက်ချောက်မိုင်ဘက်မှာတိုက်ပွဲနဲ့ကြံဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးမှုများတယ်လို့တ
င်ကလည်းချက်ချက်ပိုင်းစခန်းကိုသူတို့လက်နဲ့ကြည့်နေတန်းတန်းတွေ့ပါချက်ချက်ပိုင်းစခန်းကိုပြက်လာတယ်မနေ့ကနေတော့သူတို့အဲ့ဒီလမ်းခွဲထိရောက်ပြက်လာတယ်14မိုင်လာမှဒီကျွန်တော်တို့ PDF မင်တပ်ဖွဲ့နဲ့ချစ်ရွေးဖြစ်တယ်ပေါ့အပယ်ခွဲဖြစ်တယ်စကားစားဘက်ကလည်းဂျာသုံးနည်းရှိတယ်သူဘက်က150လောက်ရှိတယ်ပြန်ရများတော့ PDF ကနည်းနည်းချုပ်လာတယ်ချက်ချက်ပိုင်းမှာပဲကျွန်တော်တို့ကလည်းချစ်ရွေးဖို့ပြန်ဖြစ်ကြတယ်ချက်ချက်ပိုင်းမှာလည်းသူဘက်ကအထိပိုက်တဲ့ဂျာသုံးနည်းရှိတယ်ဒီဆုံးကတော့20နီးပါးရှိနိုင်တယ်ပေါ့ပြန်ရရတယ်လို့တော်တော်များများ20လောက်ပြန်ရနိုင်တယ် PDF ကထိခိုက်တာဆုံးတော့မရှိဘူးအဲ့ဒါပဲရရှိတယ်ပေါ့
မနေ့ကမင်တပ်ပိုက်ပွဲမှာစစ်တပ်ဘက်ကထိခိုက်မှုများနေတယ်လို့မင်တပ် CDF ဘက်ကပြောပေမဲ့တိချာတိမပြုတ်နိုင်သေးပါဘူးမင်တပ်မြို့နယ်မြောက်ဘက်ဆင်းရဲလာမှာလဲစစ်ကောင်စီတပ်ဘက်ကတားဖြတ်ထားတယ်လို့ပြောပါတယ်
ဒီမြောက်ဘက်ပေါ့ချက်တို့မြွေတွေတို့ရှင်မွေတို့အဲ့ရွာနာမှာလည်းကကကတက်တည်ရှိနေတာပေါ့အဲ့ဒါ PDF ကတော့အတိအကျတော့မဖြစ်သေးဘူးပေါ့
စစ်ကောင်စီကလည်းမင်းတပ်မတူပြီးလမ်း14မိုင်မှာစစ်ကြောင်းတစ်ခုမင်းတပ်မြို့နယ်မြောက်ဘက်ရှင်မွေရွာနဲ့မြွေတွေရွာတွေမှာစစ်ကြောင်းတစ်ခုစုစုပေါင်းစစ်မျက်နှာ3ခုဖွဲ့ပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်မင်းတပ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမနေ့က VOA ရဲ့ဆက်တွယ်မင်းမြန်းရမှာတော့ဩဂုတ်လ14ရက်နေ့ကမင်းတမျိုးနဲ့မကွေးအိမ်သူမျိုးဘက်မှာနေမြေလုံးချုံရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်နဲ့ CDF ဖွဲ့တို့15မိနစ်လောက်စီးပွားတိုက်ပွဲဖြစ်ပွားပြီးစစ်တပ်ဘက်ကစစ်တီတယောက်ဒဏ်ရာရရှိသွားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်မင်းသားမျိုးနယ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဇာနာပြမှုတွေကိုအကြမ်းဖက်ထိန်းနှင်းရာကနေပြီးခဲ့တဲ့ဧပြီလကမင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်းစီတဲ့ကြားစိုက်ပွဲစတင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းသားမျိုးပေါ်နဲ့ချေးရွာကရွာသားတောင်းချီစစ်ပြီးသိမ်းချောင်နေရပါတယ်စစ်ချောင်တို့ကတော့နေရပြန်လာရှိပေမဲ့လည်းအများစုကနေရမပြန်နိုင်ကြသေးဘူးလို့စန္ဒရိတ်ကဆေးဝါးကူညီလိုအပ်ချက်အထက်သေးတွေရှိနေပါတယ်ခင်ဗျာ
ဒါကတော့ချင်းတက်မတူပြီးဘက်ကအခြေအနေကို VOA သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်